ဂါဇာကမ်းမြောင်ဝင်တဲ့ရာဖာနဲ့ကရမ်ရှလောင်းလမ်းစုံတစ်ခုကိုပိတ်လိုက်တာကြောင့်ဂါဇာနဲ့ပါလက်စတိုင်းနှစ်သန်းကျော်အတွက်လိုအပ်တဲ့မရှိမဖြစ်ပစ္စည်းတွေကိုဖြတ်တောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးအဖွဲ့တွေကပြောကြပါတယ်။ပါလက်စတိုင်းနယ်မြေတွေမှာအစ္စရေးဆိုတာလုံးမဲ့ကိစ္စတွေကိုပေါင်းဆိုင်ညှိနှိုင်းဆောင်ရွက်တဲ့ကိုကက်အဖွဲ့ကကုလသမဂ္ဂအဖွဲ့စည်းတွေရဲ့အကူအညီပေးလုပ်ငန်းတွေကိုညှင်းဆော်လိုက်တယ်လို့ကုလလူသားချင်းစာနာထောက်ထားမှုပေါင်းဆိုင်ညှိနှိုင်းရေးယုံပြောရေးဆိုခွင့်ရှိသူ Jens Lecky ကဆွစ်ဇာလန်ကဂျနီဗာမြို့မှာတရင်တောက်တွေကိုပြောပါတယ်။ဂါဇာတစ်ခုလုံးအတွက်လောင်စာစည်းကတည့်ရစာပဲရှိပြီးရာဖာတစ်ခုတည်းသောလောင်စာတင်သွင်းရာလမ်းဖြစ်တယ်လို့သူကဆိုပါတယ်။ရာဖာကလူတသိန်းကျော်ကိုအစ္စရေးကရွှေ့ပြောင်းခဲ့တာပါ။အစ္စရေးလက်မှတ်ထိုးထားတဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေအရရွှေ့ပြောင်းတဲ့နေရာဟာလုံခြုံစိတ်ချရပြီးစာနာရေးခါလုံလောက်ဂျမားရေးစောင့်ရှောက်မှုနဲ့တန်ရှင်းမှုရှိရမှာဖြစ်ကြောင်းအရင်ချက်တွေမရှိဘဲရွှေ့ပြောင်းခွင့်ရင်အာရမရွှေ့ပြောင်းမှုဖြစ်ပြီးဒါဟာစစ်ရာဇဝင်မြောက်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာပြောရေးဆိုခွင့်ရှိတဲ့ Ravina Chambersonie ကပြောပါတယ်